ဓာတ်စီရေတံတဘာဝတောင်းခွေကြောက်မီးသွေးတို့လိုရုပ်ကျွင်းလောင်စာရဲ့အနာဂတ်အခန်းကဏ္ဍနဲ့ပတ်သက်ပြီးကုလသမဂ္ဂ28ချိန်မြောက်ဥရုယာတိညီလာခံ COP28 ရဲ့ညီနိုင်ဆွေးနွေးသူတွေကြားမှာအမြင်ကွာဟချက်ကတင်းငွေတွေနေ့ထိကြီးမားနေဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုယောပတ်သမဂ္ဂနဲ့ကျွန်းနိုင်ငံငယ်လေးများအပါအဝင်နိုင်ငံပေါင်း80ကျော်ကရေနံတဘာဝတောင်းခွေနဲ့ကြောက်မီးသွေးအသုံးပြုတော့ကိုတဖြည်းဖြည်းရှော့ချသွားဖို့တွန်းအားပေးနေပေမဲ့ဥပက္ခရေနိုင်ထွက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်တွေကစတ်ကျင်နေကြတာပါ။ညီလာခံမှာရုံကျွင်းလောင်စာကိုပြစ်မှတ်ထားလာတဲ့ဘာသာစကားအသုံးအနှုန်းတွေကိုစတ်ကျင်ကြဖို့ဥပက္ခကအဖွဲ့ဝင်နိုင်ငံတွေကိုဒီဇင်ဘာ6ရက်နေ့စွဲနဲ့ပေးတဲ့စာမှာစော်ဩထားပါတယ်။ရွှေနေညီနိုင်ဖို့ချထားတဲ့အချိန်သတ်မှတ်ချက်အရဆိုရင်ပြီးရမယ့်ရက်ကနှီးလာပါပြီ။ဒါပေမဲ့နောက်ဆုံးသဘောတူညီချက်ရဖို့လုံးဝမရောက်ရှိသေးပါဘူးလို့ပိုလန်ကိုယ်စားလှယ်ဖွဲ့ခေါင်းဆောင်အဒမ်ဂွီဘိုချဲဇက်ဒရက်တင်စကီကပြောကြားပါတယ်။ရုပ်ကျွင်းလောင်စာထက်တံငွေအထွက်လျှော့ချဖို့ကိုပဲ COP28 ညီလာခံကအဓိကထားတဲ့နယ်လို့ရုရှားတခြားနိုင်ငံတွေနဲ့အတူ OPEC ကိုလက်တွေ့သဘောအရဥဆောင်နေတဲ့ Saudi Arabia ကပြောပါတယ်။